မာပထမဘက်ကနေပြည်တော်ကိုဝန်ကြီးချုပ်ရှိခ်ဟာစီနာဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်စစ်ကြီးရေးကိုယ်စားလှယ်အဖွဲ့လာသွားတာကြောင့်နှစ်နိုင်ငံကုံသွဲရေးတိုးတက်မဲ့အလားအလာရှိလာပြီးမဲ့ပြဿနာတွေရှိနေသေးတဲ့အတွက်နှီးရက်နဲ့ဝေးနေတဲ့ဆက်ဆံရေးဖြစ်နေပါတယ်။နှစ်နိုင်ငံကြားကားလမ်းရထားလမ်းပေါက်ဖို့ဘင်္ဂလားဒေ့ရှ်ကအဆိုပြုတာကိုမြန်မာဘက်ကစဉ်းစားမယ်လို့သာတုံ့ပြန်တာတွေ့ရပါတယ်။စစ်ကြီးရေးကားလမ်းဆောက်ဖို့2002ကတည်းကသဘောတူခဲ့ကြပြီးမဲ့အခုတည်းကမဆန့်တိုင်သေးပါဘူး။လမ်းပန်းဆက်သွယ်ရေးမှာမြန်မာဘက်ကမကြာခဏရွှေဆောင်တဲ့အတွက်အခုလိုကြံ့ကြာနေရတာလို့သိရပါတယ်။ဒီတော့တွင်စစ်တကောင်မန္တလေးခုမင်မော်တော်ကားလမ်းပေါက်ဖို့2006ပါသဘောတူကြပြန်ပါတယ်။နှစ်နိုင်ငံပူးတွဲကြင်ညာချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံနာရပရာနဲ့ကူတူပလောင်စခန်းတွေကမြန်မာဒုက္ခသည်နဲ့အခြားဒေသမှရောက်နေကြတဲ့အထောက်အထားမဲ့မြန်မာနိုင်ငံသားပြည်တနာကိုမြန်မြန်ဆန်းဆန်းဖြည့်ဆည်းနိုင်မယ်ဆိုရင်နိုင်ငံဆက်ဆံရေးတွင်းမြေရာမှာကောင်းစွာအထောက်အကူပြုမယ်လို့ဖော်ပြထားပါတယ်။ဒီနေရာမှာရိုဟင်ဂျာမွတ်စလင်ဆိုတဲ့ဝေါ်ဟာရကိုမသုံးဘဲအထောက်အထားမဲ့မြန်မာနိုင်ငံသားလို့ဖော်ပြတာတွေ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းသာဖော်ပြပြီးအခိုင်အမာကလေးပေးတာမျိုးမရှိပါဘူး
။ဘင်္ဂလားပင်လယ်ကွေ့မှာတဘာဝတန်းကွေတွေ့ကြတဲ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရဟာစီးပွားပြိုင်ပွဲဖြစ်လာကြပါတယ်။ဘင်္ဂလားပင်လယ်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်စစ်သည်မောအင်အားပြတဲ့နေရာဖြစ်လာပါတယ်။အထူးစီးပွားရေးဆောင်ကိုကမ်းခြေကမိုင်200အထိတတ်မှတ်လိုက်တာကြောင့်အိန္ဒိယနိုင်ငံတွေရေပိုင်နဲ့တတ်မှတ်ရမှာနယ်နိမိတ်ချင်းထပ်နေတတ်ပါတယ်။ရေနယ်နိမိတ်တတ်မှတ်ပုံတတ်မှတ်နည်းနဲ့ပတ်သက်ပြီးကုလသမဂ္ဂပင်လယ်ပြင်ဥပဒေမှာလမ်းညွှန်တာပြထားပါတယ်။ဘယ်ပုံဘယ်နည်းနဲ့ရေနယ်နိမိတ်တိုင်းတားရမယ်ဆိုတာမညွှန်ကြားတဲ့အတွက်စီးမျဉ်းကိုအမျိုးမျိုးအထိပ္ပယ်ဖွင့်ဆိုနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယရဲ့ရင်းနှီးနှိမ့်တွေဟာရောရှက်နေတဲ့အတွက်ရင်းနှံတန်းငွေလောက်ွက်သတ်မှတ်ရမှာပြဿနာရှိပါတယ်
။မြန်မာဘင်္ဂလားဒေ့ရှ်ရင်းနှီးနှိမ့်ပြဿနာကိုဂျာမနီနိုင်ငံဟမ်ဘတ်မြို့အခြေစိုက်ပင်လယ်ပြင်ဥပဒေဆိုင်ရာအပြည်ပြည်ဆိုင်ရာဂုဏ်ရုံးမှာလွန်ခဲ့တဲ့စက်တင်ဘာလကကြားနာခဲ့ပါတယ်။လာမယ့်မတ်လမှာစည်ရင်ချက်ချပါလိမ့်မယ်။ပင်လယ်ပြင်ဥပဒေဂုဏ်ရုံးရဲ့အဆုံးအဖြတ်ကိုနိုင်ငံစလုံးနာခံမှာဖြစ်လို့အေးချမ်းစွာဖြစ်ရှင်းနိုင်တဲ့ရေနံနမိတ်ပြဿနာအဖြစ်စံနမူနာယူကြမယ်လို့သုံးသပ်ကြပါတယ်။ရေနံနမိတ်သတ်မှတ်ပြီးရင်တရုတ်အိန္ဒိယကုမ္ပဏီတွေအပြိုင်ဆိုင်ဝင်ရောက်လာဖွယ်ရှိပါတယ်။မြန်မာဘင်္ဂလားဒေ့ရေနံနမိတ်သတ်မှတ်ရေးပထမအကြိမ်ဆွေးနွေးပွဲကို1984မှာကျင်းပပြီး1986မှာရပ်ဆိုင်တာပါတယ်။အနည်း20ကျော်ကြာမှ2009မှာပြန်လည်ဆွေးနွေးတာဖြစ်ပါတယ်။
ဘင်္ဂလားပင်လယ်ကွေ့ဒေသအတတ်ပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု BIMSTEC 9နိုင်ငံအဖွဲ့မှမြန်မာနဲ့ဘင်္ဂလားဒေ့ရှ်ပါဝင်ပေမဲ့ရေနယ်နိမိတ်ပြဿနာကိုမဖြေရှင်းနိုင်ပါဘူး။အဖွဲ့ထဲမှာအသွင်မတူတာတွေများတာကြောင့်တင်းမာမှုတွေဖြစ်တတ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကိုယ်စားလှယ်တွေအပြတ်အလန့်ချစ်တီရေခရီးထွက်ကြပေမဲ့ရင်းနှီးနှိမ့်ပြဿနာကိုမဖြေရှင်းနိုင်ကြပါဘူး။ဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ရေးဟာဘင်္ဂလားဒေ့ရှ်အတွက်အလွန်အရေးကြီးတာကြောင့်ဂျားဝင်ဖြန့်ပြေမှုခံယူဖို့2009အောက်တိုဘာမှာကြေညာပါတယ်။ပင်လယ်ပြင်ဥပဒေခုံရုံးကဆုံးဖြတ်ပေးဖို့နိုဝင်ဘာလမှာမြန်မာဘက်ကအကြောင်းပြန်တဲ့အတွက်2009ဒီဇင်ဘာမှာအမှုဖွင့်နိုင်ခဲ့တာဖြစ်ပါတယ်
။ဒီတော့တွင်နိုင်ငံဆက်ဆံရေးတင်းမာလာတဲ့အတွက်မောင်တော်မြို့နယ်မှာကီလိုမီတာ80ရှိတဲ့သံစုကျိုးတိုင်းကိုမြန်မာဘက်က2009မှာတိစောက်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုသွားတဲ့မွတ်စလင်တွေပြန်မလာနိုင်အောင်သံစုကျိုးကာရာလို့ဆိုပါတယ်။နေနမိတ်သဘောတူညီချက်၃ချိန်ရယူခဲ့ပြီးမြန်ချမ်းအမှန်တမ်းမရှိတဲ့နေရာကများနေတာမို့မကြာခဏပြဿနာဖြစ်နေတာလို့သိရပါတယ်။ရင်းနမိတ်ပြဿနာဟာမြန်မာဘင်္ဂလားဒေ့ရှ်ဆက်ဆံရေးမှာအလွန်အရေးကြီးပြီးမြန်အစိုးရခေါင်းဆောင်တွေအပြန်အလှန်လေပတ်တဲ့အခါမှာဒီကိစ္စကိုထုတ်ဖော်ပြောဆိုတာမျိုးမရှိသလောက်ပါပဲဘင်္ဂလားဒေ့ရှ်မှာသဘာဝတန်းငွေထုတ်လုပ်ပြီးမှပြည်တွင်းမှာလုံလောက်အောင်မပေးနိုင်တဲ့အတွက်ကမ်းလွန်ပင်လယ်မှာရေနံတန်းငွေရှာဖို့အပူယူတစ်ပြင်းလိုအပ်နေပါတယ်။ဒါကြောင့်လောလောဆယ်မှာတန်းငွေတင်သွင်းဖို့တောင်းစီစဉ်နေရပါတယ်။ရခိုင်ကမ်းလွန်မှာမြန်မာအစိုးရရေနံနဲ့တန်းငွေရှာဖွေနေတဲ့အကြောင်းရင်းကနိုင်ငံခြားကိုရောင်းစားဖို့ဖြစ်ပါတယ်။ဒါကြောင့်ရခိုင်ကမ်းလွန်ကထွက်တဲ့သဘာဝတန်းငွေကိုဝေယူဖို့စိတ်ဝင်စားကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာမြန်မာပြည်လာစဉ်ကပြောဆိုသွားပါတယ်။နေပြည်တော်မှာတန်ယုံဆောက်လို့ရေးစတင်အကောင့်ထဲပေါ်နေတာကိုကြည့်ရင်ဗမာအစိုးရနဲ့ဆက်ဆံရေးအဆင်ပြေအောင်ဘင်္ဂလားဒေ့ရှ်အစိုးရကအစွမ်းကုန်ကြိုးပမ်းနေတာထင်ရှားပါတယ်ခင်ဗျာ။